ဟုတ်ကဲ့ကိုတန်ကဲဒီနေ့ကလေအစည်းအဝေးပြီးမယ်လို့ကြားလို့လေအခုဘယ်လိုအခြေအနေရှိလဲခင်ဗျာ
အခုကျွန်တော်တို့ကနိုင်ငံရေးဆွေးနွေးပွဲတွေနဲ့နိုင်ငံရေးဖြစ်စဉ်ကိုအားလုံးကိုပေါင်းပါဝင်နိုင်ရေးဆွေးနွေးနိုင်နိုင်ရေးဒီနည်းလမ်းတွေကိုရှာဖွေနေတာဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒါဆိုလို့ရှိရင်အခုဒီဟွာပေါ့နော်ပလောင်ဖွဲတို့ရခိုင်ဖွဲတို့ကိုကန်တို့ဒီဖွဲတွေရောပါလာကြမှာလား
ပြောချင်တာကဘာလဲဆိုရင်ဒီအားလုံးကတော့ဒီဖြစ်စဉ်ကြီးမှာအားလုံးပါဝင်ရေးဆိုတဲ့အခြေခံပုံမှာပဲဆွေးနွေးနေကြတာပါတော့ဒီတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့မှလုပ်ငန်းတွေအစစ်အစစ်နေရှိတယ်။ဥပမာဆိုကြပါစို့ကျွန်တော်တို့တွေအနေနဲ့ကနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းဖက်ဒရယ်ပြည်ထောင်စုဆိုင်ရာတိဆောက်ရေးအတွက်ရည်ချက်တွေပုံသဘောထားတွေလုံခြုံရေးဆိုင်ရာဘူသဘောထားတွေပုံရည်ချက်တွေဒီအားတွေကိုကျွန်တော်တို့ဒီ NCA ကိုလက်မှတ်ထိုးထားတဲ့အဖွဲ့ကြီးစုစည်းထားတဲ့ CT ဆိုတဲ့ကျွန်တော်တို့အဖွဲ့နဲ့တပတ်ကနိုင်ငံရေးဆွေးနွေးပွဲအတွက်တင်ဆက်ထားတဲ့ DPN ဆိုတဲ့အဖွဲ့တွေကနေတစ်ဆင့်ပူးပေါင်းဆောင်ရွက်သွားမယ်။အဲ့လိုပူးပေါင်းဆောင်ရွက်တဲ့နေရာမှာလည်းနိုင်ငံရေးပါတီတွေနောက်တစ်ခုကတော့အရက်ဖက်လူမှုအဖွဲ့သာသတိဒီလိုဟာတွေကလည်းတက်နိုင်ဆုံးပါဝင်နိုင်ရေးအတွက်ကျွန်တော်တို့ကြိုးစားသွားမယ်။ဒီလိုလုပ်ငန်းတွေဟာဘာပဲဖြစ်ဖြစ်ကျွန်တော်တို့နှစ်ဖွဲ့ကြားမှာပြန်လည်ပေါင်းစည်းပြီးတော့မှအတူတကွပေါ့ဗျာညီညီနိုင်နိုင်ဆောင်ရွက်သွားနိုင်မယ်။ရှေ့လုပ်ငန်းစဉ်ဆိုင်ရာကိစ္စရပ်တွေထွက်လာပါတယ်။ဒါဟာကျွန်တော်တို့အတွေ့အကောင်းမွန်တဲ့ရလက်ပေးလို့ကျွန်တော်ယူဆပါတယ်ဗျ။အတိုင်းပြည်အတွက်လည်းကောင်းမယ်။နောက်တစ်ခုကတော့နိုင်ငံရေးဖြစ်စဉ်နိုင်ငံရေးဆွေးနွေးပွဲတွေမှာလည်းချောချောမွေ့မွေ့သွားနိုင်မယ့်နည်းလမ်းတွေကိုရှာနေတာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဟုတ်ကဲ့ကိုသားကဲ။ဟိုကတစ်ခုလည်းကြားလို့ပါ။သုံးပွင့်ဆိုင်ဆွေးနွေးရေးကိုပဲလက်ခံထားတယ်ဆိုတဲ့ဟာမျိုးလေ။အဲ့ဒါရော
။ဟုတ်ကဲ့အဓိကအပြင်ကတော့ကျွန်တော်တို့မှာတစ်ချောင်းလုံးဆွဲခိုင်းတာလားရှိပါတယ်။အစိုးရနောက်တစ်ခုကတော့တိုင်းဒေသလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းတွေနောက်တစ်ခုကနိုင်ငံရေးပါတီသတ်သဖြင့်ဒီသုံးစုပေါ့ဗျာစုပေါင်းထိုင်ပြီးတော့မှတိုင်းပြည်ရဲ့အခြေကိုရှာနိုင်မှဖြစ်တဲ့ဆိုတဲ့ယူဆချက်ဟာကျွန်တော်တို့ဒီ EAO Plenary အစည်းအဝေးမှာအားလုံးကဒီဝေါ်တာရှိပါတယ်ဒီတော့အစိုးရဆိုတဲ့နေရာမှာလည်းအစိုးရဘက်ပိုင်းမှာကအစိုးရရဲ့လွတ်တော်ရဲ့စစ်တပ်ရဲ့စသဖြင့်ဒီအပိုင်းကိုတပိုင်းကျွန်တော်တို့ကစဉ်းစားတယ်နောက်တစ်ပတ်ကတော့မရှိမဖြစ်ပါဝင်ရမယ်တိုင်းဒေသနိုင်ငံရေးပါတီဟာဒီမိုကရေစီပါတီစသဖြင့်ဒီကိုယ်တော်တူမှုရှိမယ်နောက်တစ်ခုကတော့ကျွန်တော်တို့လက်နက်ကင်တိုင်းဒေသဒေါ်လာရေးအဖွဲ့အစည်းတွေရဲ့အုပ်စုတူတူရှိမယ်ဒီအုပ်စုသုံးစုထိုင်ပြီးတော့မှရှင်းမှာပဲရမယ်ဆိုတဲ့အခြေခံယူဆချက်ကနေပြီးတော့မှဒီသုံးခွင့်ဆိုင်ဆိုတဲ့ဖြည့်ရှင်းပြီးအတိုင်းဒီအတွက်အကောင်းဆုံးဆိုတဲ့ယူဆချက်ဒါထွက်ပေါ်လာတယ်လို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျ
ပြီးခဲ့တဲ့ရက်ကလည်းခုကတခုကြားသေးလို့ပါပြည်နယ်တွေတတ်မှတ်တဲ့အခါမှာဒီတိုင်းသုံးတိုင်းကိုဗမာပြည်နယ်ဖြစ်တတ်မှတ်ပြီးတော့တခြားတိုင်းတွေကိုအမျိုးသားပြည်နယ်လို့တတ်မှတ်ဖို့ပေါ့နော်အဲ့ကိစ္စကိုဘယ်လိုလဲခင်ဗျ
ခုပြောတဲ့ကိစ္စကကျွန်တော်တော်တော်ရှင်းရှင်းပြောရရင်ဒီကိစ္စတွေကိုမဆွေးနွေးရသေးပါဘူးအထူးသဖြင့်ကတော့ကျွန်တော်တိုင်းပြည်ကိုပြန်လဲစုဖွဲ့တဲ့နေရာမှာအမျိုးသားပြည်နယ်အမျိုးသားများပြည်နယ်ဆိုတဲ့ဟလာယူဆချက်နဲ့ပဲကျွန်တော်ဖွဲ့စည်းဖို့ဆိုတဲ့အနေအထားပဲရှိပါတယ်နောက်တစ်ခုကတော့ပြောချင်တာကဒီလိုစုဖွဲ့တဲ့နေရာမှာတိုင်းသားလူမျိုးတွေရဲ့သက်ဆိုင်တဲ့အမည်နာမတွေနောက်တစ်ခုကတော့သက်ဆိုင်တဲ့ဂုဏ်သိက္ခာတွေတမိုင်းကြောင်ဆိုင်ရာကိစ္စရာတွေလည်းကြောက်မသွားဖို့လိုတယ်နောက်တစ်ခုကတော့ရောထွေးရှက်ပြင်းနေထိုင်နေကြတဲ့ဒေသနာဆိုင်ရာကိစ္စရာတွေကိုလည်းဖြည့်သွင်းစဉ်းစားဖို့လိုတယ်ဒီတော့အရှိတရားကောအဖြစ်တရားကောအဲ့ဒီကုသလုံးကိုပေါင်းစပ်ပြီးတော့မှကျွန်တော်တို့တွေအနေနဲ့တိုင်းပြည်မှာအမျိုးသားပြည်နယ်အမျိုးသားများပြည်နယ်ဆိုတဲ့ unit တွေကိုအခြေခံမယ်ဆိုတဲ့ယူဆချက်ပဲရှိပါသေးတယ်ဒီကပေးစိတ်ကြတဲ့ခွဲစိတ်မှုတွေပြုနေဆိုတာဆွေးနွေးလို့လည်းမရပါဘူးနောက်တစ်ခုကဆွေးနွေးရမယ့်နေရာနဲ့အချိန်နဲ့မဟုတ်သေးဘူးလို့ပဲဖြစ်ပါတယ်အဲ့ဒီအဲ့ဒါတွေတော့မဆွေးနွေးခဲ့ဘူးဗျကျွန်တော်တို့ကအ
ော်ဟုတ်ကဲ့ဟုတ်ကဲ့နောက်ဆုံးကျွန်တော်သိချင်တာဒီလိုပါဒေါက်တာဆန်းစုကြည်တို့ကလည်း17ရာစုပင်လုံညီလာခံကိုအခုဒီ၈လပိုင်းအကုန်လုံးမှာစတင်ပြီပေါ့နော်အဲ့တော့ကိုတန်ခဲတို့အဖွဲ့တွေအားလုံးကလည်းအခုဒီကိစ္စကိုအားလုံးပါဝင်နိုင်ရေးကြိုးပမ်းနေတယ်ဆိုတဲ့ခါကြတော့တလာတွင်းမှာဒီကိစ္စတွေဆောင်ရွက်ရမှာပေါ့အဲ့ဒါဘယ်လိုလားလာရှိနိုင်မလဲ
အခုလည်းအဲ့ဒီကိစ္စတွေကိုဆွေးနွေးနေလုံးပါပဲကျွန်တော်တို့တွေအနေနဲ့20ရာစုပြည်လုံးကိုအားလုံးပါဝင်နိုင်တဲ့ခြေနေတွေနောက်တစ်ခုကတော့ခုပြောနေတဲ့နိုင်ငံရေးဆွေးနွေးမှုမူပေါင်းတွေကိုညီတိုင်းပြီးတော့မှအားလုံးသဘောတူနိုင်တဲ့အခြေအနေတွေကိုဆွေးနွေးရအောင်မှာဖြစ်ပါတယ်ခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ကိုတန်ခဲကျေးဇူးတင်ပါတယ်ဗျာ
ကျေးဇူးပါဗျာကျေးဇူးပါ